မြန်မာနိုင်ငံကလူ့အခွင့်အရေးချိုးဖောက်မှုတွေနဲ့ပတ်သက်လို့ကုလသမဂ္ဂကစုံစမ်းစစ်ဆေးမှုတွေလုပ်သွားဖို့တိုက်တွန်းမှုတွေထွက်ပေါ်နေတဲ့မှာပဲလူ့အခွင့်အရေးကော်မရှင်နာမင်းကြီးကလည်းအခြေအနေတွေတိုးတက်မှုရှိအောင်ကဘာနဲ့တဝန်းဆောင်ရွက်ဖို့ပြောဆိုလိုက်ပါတယ်။အထူးသဖြင့်ကတော့မြန်မာဆီဆိုးရွားကရွေးကောက်ပွဲတွေကျင်းပဖို့စီစဉ်နေချိန်မှာလူ့အခွင့်အရေးချိုးဖောက်မှုတွေကိုအာရုံစိုက်ဖို့ကုလသမဂ္ဂလူ့အခွင့်အရေးကော်မရှင်နာမင်းကြီးကတိုက်တွန်းလိုက်တာပါ။မြန်မာနိုင်ငံကလူ့အခွင့်အရေးအခြေအနေနဲ့ပတ်သက်လို့ကုလသမဂ္ဂတာဝန်ရှိသူတွေပြောဆိုနေကြတာတွေကိုတော့ကိုအောင်လွင်ဦးကအပြည့်အစုံကိုပြောပြပေးပါအောင်ဗျာ
။မြန်မာနိုင်ငံကလူ့အခွင့်အရေးပြဿနာကိုကဘာကနေထူးထူးထားစောင့်ကြည့်သွားဖို့အထူးသဖြင့်ကတော့နိုဝင်ဘာလ9ရက်နေ့မှာဆီဆိုးရွားကကျင်းပပေးဖို့စီစဉ်ထားတဲ့ရွေးကောက်ပွဲဟာလွတ်လပ်ပြီးတရားမျှတမှုရှိစေရေးအာမခံချက်ရှိစေဖို့လိုအပ်တဲ့အကြောင်းကုလသမဂ္ဂရဲ့လူ့အခွင့်အရေးကော်မရှင်နာမင်းကြီးနဗီပီလေးကပြောဆိုလိုက်တာဖြစ်ပါတယ်။နိုင်ငံရေးလုပ်ငန်းစဉ်တွေကဘေးဖယ်ခံထားရမယ့်အခြေအနေတွေကြုံတွေ့နေရသူတွေချင်းချောင်နှောက်ယှက်မှုနဲ့တိုက်ခိုက်မှုခံရမယ့်ဖြစ်တွေကိုအကာအကွယ်ပေးသွားဖို့လိုတယ်လို့ကော်မရှင်နာမင်းကြီးကပြောဆိုလိုက်တာပါ။ကုလသမဂ္ဂလူ့အခွင့်အရေးကောင်စီရဲ့ဂျနီဗာမြို့မှာလာမယ့်တနင်္လာနေ့ကစလို့သတင်းသုံးပတ်ကြာကျင်းပဖို့ရှိနေတဲ့ညီလာခံမှာပြောဖို့ရှိတဲ့မင်းငွန်းတစိတ်တစ်ပိုင်းဖြစ်နေအခုလိုထည့်သွင်းပြောဆိုထားတာပါ။လူ့အခွင့်အရေးချိုးဖောက်မှုတွေရှိနေတဲ့အတွက်ကော်မရှင်တရက်ဖွဲ့စည်းပြီးစုံစမ်းစစ်ဆေးသွားဖို့ကုလသမဂ္ဂကိုတိုက်တွန်းမှုတွေရှိနေချိန်မှာပဲဒီလိုနောက်ထပ်လူ့အခွင့်အရေးအခြေအနေနဲ့ပတ်သက်လို့ကော်မရှင်နာမင်းကြီးရဲ့စိုးရိမ်မခင်ဖြစ်တဲ့လဲထွက်ပေါ်လာတာပါကုလသမဂ္ဂကကော်မရှင်တရက်ဖွဲ့ပြီးစုံစမ်းမှုတိုက်တွန်းမှုတွေရဲ့နောက်ဆုံးတိုးတက်မှုအခြေအနေအစီရင်ခံစာတစ်စောင်ကိုတော့ရှေ့တစ်ပတ်ထဲအတွင်းရေးမှူးချုပ်ဘန်ကီမွန်ကိုလည်းလက်ခံစင်စားဖို့မျှော်လင့်ထားတဲ့အကြောင်းတွင်းရေးမှူးရဲ့ပြောခွင့်ရပုဂ္ဂိုလ် Fahrenheit ကနယူးယောက်မြို့ကုလသမဂ္ဂရုံးချုပ်ကသတင်းစာရှင်းလင်းပွဲအတွင်းဗိုလ်ထုနေကပြောဆိုခဲ့တာပါ
The Secretary General expects a progress report on the 15th of September. That's not the final report, but a progress report. So we would expect it more or less on the 15th of September. And then
the final. ဆိုင်ရာဖြစ်ထူးမှုတွေနဲ့ပတ်သက်တဲ့စီရင်ခံစာတစ်စောင်ကိုစက်တင်ဘာလ15ရက်နေ့နောက်ဆုံးထားပြီးလက်ခံရရှိမယ်လို့အတွင်းမှုချုပ်အနေနဲ့မျှော်လင့်ထားပါတယ်။ဒါကအပြီးသက်အစီရင်ခံစာတော့မဟုတ်ပါဘူး။ဒါကြောင့်စက်တင်ဘာ15ရက်နေ့ကျရင်တော့အနည်းနဲ့အများဆိုသလိုထပ်တည်ရမယ်လို့မျှော်လင့်ရပါတယ်။နောက်ဆုံးအစီရင်ခံစာကတော့ဇန်နဝါရီလမှာထွက်လာမှာပါ။
မြန်မာနိုင်ငံကလူ့အခွင့်အရေးချိုးဖောက်မှုတွေဟာလူသားမျိုးနွယ်ပေါ်ကျူးလွန်တဲ့ရာဇဝတ်ပြစ်မှုဆေးရဆွေးမှုကျူးလွန်မှုများမမြောက်ကော်မရှင်တရက်ဖွဲ့စည်းစုံစမ်းမှုကုလသမဂ္ဂရဲ့လူ့အခွင့်အရေးအထူးကိုယ်စားလှယ်တောမတ်ဆိုဟေခင်တနာကပြီးခဲ့တဲ့မတ်လထဲမှာတုန်းကပဲသူ့ရဲ့အစီရင်ခံစာထဲမှာအကြံပြုခဲ့ပြီးတဲ့နောက်ဒီဆိုကိုဝိုင်းဝန်းထောက်ခံမှုနိုင်ငံတကာအသိုင်းအဝိုင်းကိုလည်းတိုက်တွန်းမှုတွေရှိခဲ့တာပါအတွင်းရေးမှူးချုပ်ရဲ့ပြောခွင့်ရပုဂ္ဂိုလ် Fahrenheit ကတော့အထူးကိုယ်စားလှယ်တိုက်တွန်းချက်ကိုကုလသမဂ္ဂတွေကဖွဲ့စည်းပြီးအဖွဲ့ဝင်နိုင်ငံတွေကြားအရင်ဆွေးနွေးသွားကြဖို့ရှိတယ်လို့ဆိုပါတယ်
Ultimately the bodies of the human of the UN system including the Human Rights Council can consider Mr. Quintana's views and see what
ချေကအပြင်ကတော့လူခွင့်ရေးကောင်စီပါဝင်ကုလသမဂ္ဂရဲ့ရန်တရားထဲမှာရှိတဲ့အဖွဲ့အစည်းတွေအနေနဲ့ Mr. Quintana ရဲ့အမြင်အပေါ်မှာနောက်ထပ်ဘယ်လိုဆောင်ရွက်သင့်တယ်လဲဆိုတာကိုစဉ်းစားသွားကြမှာဖြစ်ပါတယ
်လူခွင့်ရေးထူးဆောင်စမ်းစစ်ဆေးသူ Quintana ရဲ့အကြံပြုချက်ကိုဒီလာတဲ့နယူးယောက်မှာကျင်းပမယ်ကုလသမဂ္ဂထွေထွေညီလာခံရဲ့မြန်မာနိုင်ငံဆိုင်ရာဆုံးဖြတ်ချက်ချမှတ်ရမှာထည့်သွင်းသွားနိုင်ရေးမြန်မာရေးလှူရှားသူတွေကလည်းစော်ဝနေကြတာပါအမေရိကန်ပြည်ထောင်စုကတော့ဒီဆိုပြုချက်ကိုထောက်ခံတဲ့အကြောင်းပြီးခဲ့တဲ့လထဲမှာပဲကြေညာခဲ့တာပါဒီလိုပဲကုလသမဂ္ဂမှာမြန်မာနိုင်ငံဆိုင်ရာဆုံးဖြတ်ချက်မူကြမ်းတွေကိုဥဆောင်ရေးဆွဲလို့ရှိတဲ့ဥရောပသမ္မတ EU ကလည်းထောက်ခံမှုပေးသွားဖို့တိုက်တွန်းမှုတွေရှိခဲ့တဲ့နောက်အဖွဲ့ဝင်နိုင်ငံတစ်ခုဖြစ်တဲ့ Hungary နိုင်ငံကလည်းဒီတစ်ပတ်ထဲမှာပဲပူးပေါင်းပါဝင်လာခဲ့တာပါအခုဆိုရင်တော့ကုလသမဂ္ဂကကော်မရှင်တရက်ဖွဲ့ပြီးစုံစမ်းစစ်ဆေးရေးတိုက်တွန်းမှုကိုထောက်ခံတဲ့နိုင်ငံတွေအဖြစ် American, Britain, Canada, Australia, Czech Republic, Slovakia, Hungary တို့အပါအဝင်အနည်းဆုံး9နိုင်ငံအထိရှိသွားပြီဖြစ်ပါတယ်ခင်ဗျာ